မင်္ဂလာညနေခင်းပါရှင်2018ခုနှစ်မတ်လ29ရက်အင်္ဂါနေ့ညနေပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ The Show Real လို့ဆွဆွဲခံထားရတဲ့ရုရှားတန်ဝင်နဲ့အယောက်60အမေရိကန်ပြည်ထောင်စုတဲကနေတပတ်အတွင်းထွက်သွားဖို့တင်းတာနေတော့ကအမိန့်ထုတ်ပြန်ကြေညာလိုက်ပါတယ်။93နှစ်မြောက်တက်မတော်နေ့ကိုမတ်လ29ရက်နေ့ကနေပြည်တော်မှာကျင်းပခဲ့ပါတယ်ဒီလိုထိတ်တဲအောင်သတင်းတွေကိုတော့ကိုသားညုံဦးနဲ့ကြီးညာပေးပါပါရှင
်အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြင့်မြတ်ချက်တွေထဲမှာတော့93နှစ်မြောက်တက်မတော်နေ့ခန္ဓာကျင်းပရမှာဒီမိုကရေစီနဲ့လွတ်လပ်စွာရေးသားပြောဆိုခွင့်နဲ့ပတ်သက်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ကအခုလိုပြောသွားပါတယ
်စီကံမှုပါဘုမ္မဘုရားစီရင်ရေးလမ်းညွှန်ပြမှုဖြစ်တယ်ချင်းမြေရှိပဲစီကံပေါ်ကိုတည်တာအမောတရားတို့ဖြစ်စီပြီးနိုင်ငံတော်ရဲ့ပြည်ပကိုကြာဆင်းစီပြီး
ဘိုးချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းနဲ့အတူနားဆင်ရပါမယ်အခုလို93ချိန်မြောက်တက်မတော်နေ့ခန္ဓာကျင်းပတာနဲ့တစ်ချိန်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့အဝေးပြေးလမ်းမှာတော့မိုင်းသုံးလုံးပောက်ကွဲပြီးတက်မတော်သားတဦးတရားရခဲ့ပါတယ်မွန်ပြည်နယ်မှာအပြစ်မဲ့လက်မှတ်ရေးထိုးထားပေမဲ့ဒေသတွင်းနဲ့လူမှုနဲ့အကျိုးဆွေးနွေးမှုတွေကိုလူဦးရေကန့်သတ်ချက်နဲ့ပိတ်ပင်ခံနေရတယ်ဆိုတဲ့အခြေအနေကိုလည်းနားဆင်ကြရမှာပါအမေရိကန်ကရုရှားတန်တမန်အယောက်60ကိုတရှိုးမှုနဲ့တပတ်အတွင်းအမေရိကန်ကထွက်ခွာသွားဖို့အမိန့်ပေးထားတယ်ဆိုတဲ့နိုင်ငံတကာသတင်းတစ်ပုဒ်ကိုလည်းပြောပြပါမယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်နဲ့ကိုသားညွန့်ဦးတို့ကပြောပြပါမယ်ရှင်
တချို့ရေလို့ဆွဆွဲခံထားရတဲ့ရုရှားတန်ဝင်တဲ့အယောက်60အမေရိကန်ပြည်အောင်စုတွေကနေတပတ်အတွင်းထွက်သွားဖို့တင်းတာနေတော့ကအမိန့်ထုတ်ပြန်ကြေညာလိုက်ပါတယ်။ပြင်သစ်ဂျာမနီနဲ့ပိုလန်နိုင်ငံတွေအပါအဝင်တခြားနိုင်ငံ22နိုင်ငံကလည်းရုရှားထောင်လိုင်းဝင်တဲ့စုစုပေါင်း89ယောက်ကိုနိုင်ငံတွင်းကနေနှင်ထုတ်လိုက်တဲ့အကြောင်းအင်ဗီဒိုကပြောဆိုထားပါတယ်။ပြည်ထောင်နိုင်ငံတွင်းရုရှားသရှုဟောင်းနဲ့သူတမီဖြစ်သူတို့အာယုံကျော့အစိတ်ခက်ခံရမှုမှာရုရှားကနိုင်ငံတကာဥပဒေချိုးဖောက်မှုနဲ့ဓာတုလက်နက်ဆွေးနွေးပွဲမှာသဘောတူထားချက်တွေကိုဖောက်ပြန်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားတပ်တပန်တွေကိုအမေရိကန်ကမောင်းထုတ်လိုက်တာလည်းဖြစ်ပါတယ်။မတ်လ4ရက်နေ့ကဖြစ်ပွားခဲ့တဲ့ရုရှားသရှုဟောင်းအစိတ်ခက်ခံရမှုအပေါ်ပြည်ထောင်နဲ့အနောက်နိုင်ငံတွေအပြင်နေတိုးကလည်းရုရှားကိုအပြစ်တင်ထားပါတယ်။တာဝန်ပြည်မြဆိုင်ဒုံးတေရင်းငုတ်တင်မောစိမ့်နဲ့ရေးတဲ့ခြေဆိုင်စခန်းတို့နဲ့နေတဲ့အမေရိကန်ပြည်အောင်စုဝါရှင်တန်ပြည်နယ်Pacific ဆေးကမ်းမြို့ Seattle ကရုရှားတန်ယုံကို April 2ရက်နေ့မှာပိတ်ဖို့အမေရိကန်ကအမိန့်ထုတ်ပြန်ကြေညာလိုက်ပါတယ်။အမေရိကန်တွေလက်မခံနိုင်လောက်အောင်များနေတဲ့ရုရှားရဲ့စစ်စင်ရေးတွေကဒီတန်ယုံကြောင့်လည်းဖြစ်ပြီးတော့လိုအပ်ရင်နောက်ထပ်အဆင့်တိုးပြီးလှုပ်ဆောင်သွားမယ်အကြောင်းကိုလည်းအစိုးရအကြီးအကဲရရှိသူကကြေညာချက်မထွက်ခင်တင်းလာနေတဲ့ကသတင်းတောက်တွေကိုပြောလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အင်္ဂါနေ့တုန်းကရုရှားသမ္မတဗလာဒီမီယာပူတင်နဲ့စကားပြောခဲ့တဲ့အမေရိကန်သမ္မတထရမ့်ကလည်းရုရှားသံတမန်တွေနှင်ထုတ်ရေးဆွေးနွေးမှုမှာပါဝင်ခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်
။အခုလိုမျိုးဒီရုရှားသရှုဟောင်းတဦးနဲ့သူ့ရဲ့သမီးလှုပ်ကြံခံခဲ့ရတဲ့ကိစ္စဟာရုရှားဆွေရဲ့လှုပ်ရဆူပြီးတော့ဗြိတိန်ဆွေကပြောဆိုထားသလိုပဲဒီလှုပ်ရကိုတုံ့ပြန်တဲ့အနေနဲ့ဩစတြေးလျဘက်ကလည်းရုရှားသံတမန်2ဦးကိုပြင်းထန်တမ်းပြေးမယ်ဆိုပြီးတော့ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တန်ဘယ်ကဒီကနေ့ပြောပါတယ်ရုရှားဆွေရဟာနိုင်ငံတကာဥပဒေကိုလိုက်နာလို့မရှိတဲ့တမိုင်းကြောင်းလည်းရှိတယ်ဆိုပြီးတော့ဝန်ကြီးချုပ်ကပြောပါတယ်ဒီလိုရက်ကိုတုံ့ပြန်တဲ့အနေနဲ့ဥရောပနိုင်ငံအစိုးရတွေနဲ့ပူးပေါင်းပြီးတော့အမေရိကန်ပြည်ထောင်စုဘက်ကလည်းရုရှားတန်တမန်အယောက်60ကိုပြည်နှံတန်ပေးမယ်ဆိုပြီးတော့မနေ့တင်းလာနေမှာကြေညာထားပါတယ်အခုလိုနှင်ထုတ်ခံလိုက်ရတဲ့ရုရှားတန်တမန်အယောက်100ရှိသွားပြီဖြစ်တယ်လို့ပဲစီးအေးကာလနောက်ပိုင်းအနောက်နိုင်ငံတွေဘက်ကပြည်နှံတန်ပေးခံရတဲ့အများဆုံးရေအတွက်လည်းဖြစ်ပါတယ်အစိမ့်နဲ့တိုက်ခိုက်တဲ့လုပ်ရက်ကိုတုံ့ပြန်ရမှာရုရှားမှာကျင်းပမဲ့2018ကမ္ဘာဖလားဘောလုံးပွဲကိုတပိတ်မှောက်တာမျိုးလဲလှုပ်ကောင်းလှုပ်လာနိုင်တယ်ဆိုပြီးတော့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးကပြောပါတယ်မလေးရှားလေကြောင်းလိုင်း MH70 ကိုပစ်ချတဲ့လုပ်ရက်နဲ့ယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားဒေသကို2004ခုနှစ်တုန်းကဒီသိမ်းယူခဲ့တဲ့လုပ်ရက်တွေကြောင့်မလို့ဩစတြေးလျကနေပြီးတော့ဒီရုရှားပေါ်မှာပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလည်းချမှတ်ထားပြီးဖြစ်ပါတယ်
ထရမ့်တရမ်းမဖြစ်ခင်2006ခုနှစ်မှာသူဟာလိန်ဖြော်ပြေးဇက်ကားရိုက်ကူးသူတရုတ်ဆောင်စတော်မီဒန်နီယယ်စ်နဲ့တညအတူနေခဲ့ဘူးတာနဲ့ပတ်သက်ပြီးတော့နောက်9နှစ်အကြာမှာဒန်နီယယ်စ်ကသူ့အကြောင်းပြန်ပြောဖို့ကြိုးစားရမှာတော့ထရမ့်ကချင်းချောက်နှုတ်ပစ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်အယုံအကြည်မရှိတဲ့အကြောင်းတမရထရမ့်ကညင်းဆိုထားတယ်လို့အင်ဗီဒိုကတင်းတာနေကပြောဆိုထားပါတယ်2016တမရရွေးကောက်ပွဲမတိုင်ခင်ထရမ့်ရဲ့ရှေ့နေမိုက်ကယ်ကိုဝန်ကတရုတ်ဆောင်ဒန်နီယယ်စ်ကိုဒေါ်လာ 3,000 ပေးပြီးတော့နှုတ်ပစ်ခဲ့တာကြောင့် ထရမ့်အနေနဲ့မမမကန်စားရခဲ့တဲ့ဆိုရဲဆွဆွဲချက်တွေအပေါ်ညင်းဆိုကြောင်းထရမ့်ရဲ့ပြောခွင့်ရရက်ရှားကပြောဆိုထားပါတယ်။မနစ်တင်းတွေနေတုန်းကအများစောင့်မျှော်နေကြတဲ့တွေးဆုံမေးမြန်းကံမှာတော့နာမည်စတက်ဖနီကလစ်ဖတ်လို့ခေါ်တဲ့ Stormy Daniels ကသူ့ရဲ့သမီးငယ်နဲ့အတူကာယလေးချင်ကတင်တန်းကိုအသွားမှာပဲလူစင်းတယောက်ကချင်းကပ်လာပြီးတော့ထရမ့်အကြောင်းဘာမှမပြောဖို့အဲ့အကြောင်းတွေကိုမေးပြလိုက်ဖို့ပြောခဲ့တယ်လို့ Daniels ကရုတ်တံသတင်းသမား Anderson Cooper ကိုပြောဆိုခဲ့ပါတယ်။ဒီလိုချင်းချောက်ခဲ့ရတာကြောင့်နှင်းနေချီကြောက်ရွံ့ခဲ့ရပြီးတော့Trump ရဲ့ရှေ့နေ Michael Cohen ကပေးတဲ့နှုတ်ပိတ်ခဒေါ်လာ300,000ကိုလက်ခံလိုက်တာမှလည်းလုံးရတဲ့မှန်ကန်တဲ့လုံးရလို့ထင်မြင်ခဲ့တဲ့အကြောင်း Daniels က CBS ရုပ်သံရဲ့60 minutes အစီအစဉ်မှာပြောဆိုသွားပါတယ်။ Daniels နဲ့ပတ်သက်ပြီးသမ္မတ Trump က Twitter ကနေရေးသားတာမျိုးမရှိသေးပါဘူး
။ American ပြောင်းစု Wisconsin ပြည်နယ်ကထက်တန်းကျောင်းသား40လောက်ဟာတနိုင်ကန်ဆောင်ခွင့်ပြုပြင်ပြောင်းလဲရေးအတွက်အောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ရဲ့မွေးရမြို့ကိုချီတက်ဆန္ဒပြနေကြပါတယ်။စစ်ကြောသက်အရွယ်တနက်ကန်ဆောင်ငွေဥပဒေကိုပြန်လည်ပြင်ဆင်ဖို့ဆိုပြီးတော့ဒီအောက်လွတ်တော်ဥက္ကဋ္ဌကိုတောင်းဆိုတဲ့အနေနဲ့ဒီစေကျော်သက်အရွယ်တွေဟာ Medicine ကနေပြီးတော့ Jensville မြို့စီကိုမိုင်90ခီး၄ရက်ကြာချီတက်ဆန္ဒပြနေတာပါတနက်ကန်ဆောင်ငွေဥပဒေပြင်ဆင်ရင်မှန်သမျှကိုတားဆီးပိတ်ပင်မှုတွေအချိန်ချင်းလုပ်နေရမှာအဓိကတာဝန်ရှိတဲ့အောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ကိုအဓိကပြစ်မှတ်ထားပြီးတော့လုပ်တဲ့ဆန္ဒပြပွဲဖြစ်တယ်လို့ပွဲရဲ့စီစဉ်သူတွေကပြောပါတယ်လွတ်တော်အမတ်တွေအနေနဲ့တနက်ကန်ဆောင်ငွေဥပဒေကိုပြုပြင်ပြောင်းလဲပြင်ဆင်မှုတွေမလုပ်နိုင်ဘူးဆိုရင်တော့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဒီလူတွေမဲမရစေရဘူးဆိုပြီးတော့ချီတက်ပွဲစီစဉ်သူတူဖြစ်တဲ့ Braden Fadler ကလည်းပြောပါတယ်လွတ်တော်ကတော့သတင်းနှစ်ပတ်ကြာနားနေတာဖြစ်ပြီးတော့အောက်လွတ်တော်ဥက္ကဋ္ဌ Paul Ryan နဲ့လွတ်တော်အမတ်ချုပ်ဟာအခုတနင်္လာနေ့မှာ Czech သမ္မတနိုင်ငံကိုတရားဝင်ခီးသွားရောက်နေပါတယ်အမေရိကန်တွေတနက်ကန်ဆောင်ခွင့်ကိုကန့်သက်တားမြစ်မဲ့ကိစ္စကိုလွတ်တော်က Republican ကုစရယ်တွေကမလူလားဘူးဆိုပြီးတော့ပြီးခဲ့တဲ့လသတင်းစာရှင်းလင်းပွဲတစ်ခုမှာ Paul Ryan ကပြောခဲ့ပူပါတယ်ခင်ဗျာ
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီဝေကနေအင်ကန်နေညနေခင်းသတင်းတွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်93နှစ်မြောက်တမရော်နေ့ကိုမတ်လ29ရက်နေ့ကနေပြည်တော်မှာကျင်းပခဲ့ပါတယ်။စီးပြခန္ဓာကိုတက်ရောက်လာတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံတွင်းသတင်းလွတ်လပ်ခွင့်နဲ့ပုံနှိပ်ခွင့်ကိုကျင့်ဝတ်တဲ့အညီကျင့်သုံးကြောင်းအလေးပေးပြောကြားထားပါတယ်။တမရော်ပြိုကွဲအောင်ကိုသိခါကြအောင်အခြေမြင့်မရှိပဲပြောဆိုရေးသားမှုတွေဟာအမုန်းတရားတွေကိုပြန့်ပွားစေပြီးတော့နိုင်ငံဖွံ့ဖြိုးတိုးတက်မှုကိုနှောင့်နှင်းစေတယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုသွားပါတယ်။တမရော်နေ့အခမ်းအနားကိုအစိုးရပိုင်းကအကြီးအကဲတွေဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရောဒုသမ္မတတွေပါတက်ရောက်လာတာမတွေ့ရပါဘူး။လွတ်တော်ဥက္ကဋ္ဌတွေလည်းတက်ရောက်တာမရှိပါဘူး။အစိုးရဝန်ကြီးအချို့နဲ့လွတ်တော်အမတ်တချို့တို့ကတော့တက်ရောက်ခဲ့ကြပါသေး။နေပြည်တော်မှာတက်မရော်ကဦးဆောင်ပြီးတော့တက်မရော်နေဆိုတာကိုကျင်းပနေကြမှာပဲ။ရန်ကုန်မြို့မှာတော့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖက်ဆစ်ဒေါ်လာရင်းနေဆိုတဲ့ကောင်းစင်နဲ့အခမ်းအနားလုပ်ပါသေး။ NLD နာယကကြီးသူရဦးတင်ဦးနဲ့ NLD ပါတီခေါင်းဆောင်တွေတက်ရောက်ကြပါသေး။ဒီနေ့ဟာတက်မရော်ဒင်တာမကပဲနဲ့တိုင်းရင်းသားပြည်သူအားလုံးနဲ့နိုင်ငံရေးအင်အားစုတွေကဖက်ဆစ်စနစ်ကိုတိုက်ထုတ်ခဲ့တာကြောင့်မူရင်းသတ်မှတ်ခဲ့တဲ့ဖက်ဆစ်ဒေါ်လာရေးနေလို့သတ်မှတ်သုံးလုံးတာဖြစ်တယ်လို့ NLD ပြောခွင့်ရက VOA ကိုပြောပါရယ်။1945ခုနှစ်မှာတနိုင်ငံလုံးအတိုင်းအတာနဲ့ဖက်ဆစ်ဂျပန်တို့ကိုစတင်တော်လှန်ခဲ့တဲ့နေ့ကိုဂုဏ်ပြုတဲ့အနေနဲ့20မတ်လ29ရက်နေ့ကိုမူလကဖက်ဆစ်ဒေါ်လာရေးနေလို့သုံးနှုန်းခဲ့ပေမဲ့စစ်ဆိုးရလက်ထက်မှာတော့တက်မရော်နေဆိုပြီးတော့ပြောင်းလဲသတ်မှတ်ခဲ့တာဖြစ်ပါရယ်။
မြောက်ကိုရီးယားနိုင်ငံကအဆင့်မြင့်ကုစရေအဖွဲ့တစ်ဖွဲ့ဟာတရုတ်နိုင်ငံဘေကျင်းကိုရောက်ရှိခဲ့ပြီးတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းဟာဘေကျင်းမှာတရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံနေဆိုပြီးတော့ခံမှန်းချက်တွေလည်းထွက်ပေါ်နေပါတယ်။မြောက်ကိုရီးယားကုစရေအဖွဲ့ကိုတင်ဆောင်လာတယ်လို့ယူဆတဲ့ယထာတဆင်းဟာအင်ကာနီနေ့လေပိုင်းဘေကျင်းကနေပြီးတော့ထွက်ခွာသွားတယ်လို့သတင်းတွေမှာဖော်ပြပြီးတော့မြို့တော်မှာတော့လုံခြုံရေးတွေတင်းကြပ်ကြပ်ကိုလှုပ်ထားပါတယ်။ယထာဘုံမှာပါသူတွေဘယ်သူတွေဖြစ်မယ်ဆိုတာကတော့ရှင်းလင်းလင်းမရှိသေးပါဘူး။စစ်စင်းရောင်ယထာတစဉ်ဘေကျင်းမြို့ကိုဆက်ရောက်လာတဲ့ဗီဒီယိုကိုဂျပန်ရုပ်သံတစ်ခုကတင်းလာနေကရရှိခဲ့တဲ့နောက်မြောက်ကိုရီးယားခေါင်းဆောင်ဟာတရုတ်ကိုတင်းလာနေမှာရောက်ရှိနေတယ်ဆိုပြီးတော့သတင်းတွေထွက်ခဲ့တာပါစစ်စင်းရောင်ပေါ်မှာအဝါလိုင်းတစ်လိုင်းပါတဲ့အဲ့ဒီယထာဟာကွယ်လွန်သွားတဲ့အရင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအီလ2017တုန်းကတရုတ်ကိုလာတဲ့ယထာနဲ့အတော့ကိုတူတယ်ဆိုပြီးတော့ Japan NTV ရုပ်သံကထုတ်လွှင့်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ဟောင်းကင်ဂျုံအီလ်ဟာတရုတ်ကိုဒီကိုပိုင်ယထာသုံးပြီးတော့လာရောက်တဲ့တဦးတည်းသောမြောက်ကိုရီးယားခေါင်းဆောင်လည်းဖြစ်ပါတယ်တရုတ်ကလည်းရောက်ကြတဲ့ဒီမြောက်ကိုရီးယားဆင်းမြင်တာဝန်ရှိသူတိုင်းဟာဒီလိုမျိုးယထာမျိုး3-3တာမရှိဘူးလို့မြောက်ကိုရီးယားရေသူတည်တူကပြောပါတယ် မြောက်ကိုရီးယားခေါင်းဆောင်ကိုတရုတ်ကိုရောက်နေတဲ့ဆိုတဲ့ခန့်မှန်းချက်တွေပေါ်မှာတရုတ်ရောဒီမြောက်ကိုရီးယားဘက်ကပါတစုံတရာအတည်ပြုပြောဆိုတာမျိုးမလုပ်သေးပါဘူး။မြောက်ကိုရီးယားအစိုးရကိုယ်စားလှယ်အဖွဲ့ရဲ့ဒီခီးစဉ်ကိုကြည့်မယ်ဆိုရင်မြောက်ကိုရီးယားအနေနဲ့ကမ္ဘာနဲ့ထိတ်တိုက်တွေ့နေရတာနေပြီးတော့တန်တမာဆက်ဆံရေးဘက်ကိုလှည့်လာမဲ့ကြီးမားတဲ့ပြောင်းလဲမှုကြီးရဲ့စိတ်ပိုင်းတရက်ဖြစ်လာနိုင်တယ်လို့မြောက်ကိုရီးယားရေးသူတွေကခန့်မှန်းကြပါတယ်။တောင်ကိုရီးယားမီဒီယာမှာတော့ဒီကိုယ်စားလှယ်အဖွဲ့ကိုဥဆောင်လာတာဟာကင်ကိုတိုင်မဟုတ်ဘဲနဲ့သူ့ရဲ့ညီမဖြစ်တယ်ဆိုပြီးပြောပါတယ်။တကယ်လို့ရာဒီကင်ဂျုံအူးနာအခုတရုတ်ခီးစဉ်မှာဥဆောင်လာသူမှန်ခဲ့ရင်တော့2011ခုနှစ်အာနာယူပြီးခရဲကဆိုရင်သူ့ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်မှာပါခင်ဗျာ
တရုတ်တွနဲ့ကုန်သွယ်စစ်ပွဲဖြစ်လာမယ်ဆိုရင်မှုတွေရော့သွားတာကြောင့်တင်းတာနေကအမေရိကန်စတော့ဈေးကွက်တွေပြန်တက်လာပါတယ်တင်းတာနေအစောပိုင်းမှာအာရှစတော့ဈေးကွက်မှာအတက်ကြာရှိနေကြမှာပဲဥရောပစတော့ရှယ်ယာဈေးတွေကတော့ကျနေကြတာပါတရုတ်တွရဲ့သွင်းကုန်တွေအပေါ်မှာဒေါ်လာဘီလီယံ60ဘိုးအခွန်တိုးကောက်သွားမယ်ဆိုတဲ့ထရမ့်ရဲ့ကြေညာချက်ကြောင့်ပြီးခဲ့တဲ့တစ်ပတ်ကကမ္ဘာစတော့ရှယ်ယာဈေးတွေထိုးကျသွားတာလည်းဖြစ်ပါတယ
်တောင်အာဖရိကသမ္မတဟောင်းဂျက်ကတ်ဇူမာကအဂတိလိုက်စားမှုဆွဲချက်တွေကိုဧပြီလ6ရက်နေ့မှာရင်ဆိုင်ဖို့ဆိုပြီးတော့တရားရုံးကနေပြီးတော့ဆင့်ခေါ်လိုက်ပါတယ်။1990ခုနှစ်တွေတုန်းကလက်နက်အယောင်းဝယ်တစ်ခုနဲ့ပတ်သက်တဲ့ဆွဲချက်တွေဖြစ်ပါတယ်။သူ2009ခုနှစ်သမ္မတတာဝန်ယူစဉ်မတိုင်ခင်ဆယ်စုနှစ်တခုလောက်ကိုအဲ့ဒီအမှုတွေဟာဘေးဖက်ခံထားရတာပါ။တောင်အာဖရိကနိုင်ငံသားအချို့ကတော့တရားဥပဒေအထက်မှာဘယ်သူမှမရှိရဘူးဆိုတဲ့မူအတိုင်းဒီမှုတွေအတွက်တရားမျှတမှုလိုလားတယ်လို့ဆိုရတယ်။ဇူမာရဲ့ရှင်းလင်းတွေကတော့ဒီဆွဲချက်အပေါ်မှာဒီသမ္မတဟောင်းဇူမာသူ့အနေနဲ့အပြစ်မရှိတဲ့အကြောင်းရှောက်လွှဲချက်တင်သွားပြန်လို့ဆိုပါတယ်။ဇူမာဟာသူ့ရဲ့သူကိုပါတီကနေပြီးတော့လက်မခံတာကြောင့်ပြီးခဲ့တဲ့လတုန်းကတာဝန်ကနေပြီးတော့နှုတ်ထွက်ပြီးခဲ့ရပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးသွားတာပါ။အခုဆက်သွယ်မြင်းမြန်ချက်တွေသတင်းလာတွေစတိုက်နားဆင်ရပါမယ်ရှင်။ဒီမိုကရေစီစံနှုန်းအရလွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာရေးသားခွင့်တွေရှိပေမဲ့လည်းတမတော်ပြိုကွဲအောင်ဂုံတိုက်ခါကြအောင်အခြေမြစ်မရှိပဲပြောဆိုရေးသားမှုတွေကိုသတိတရားနဲ့ရှင်းပြီးတုံ့ပြန်သွားမယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကဒီကနေ့ကျင်းပတဲ့တမတော်နေ့အခမ်းအနားမှာသတိပေးလိုက်ပါတယ်။နေပြည်တော်မှာရှိတဲ့တမတော်စီရေးပြခွင့်မှာကျင်းပတဲ့83နှစ်မြောက်တမတော်နေ့အခမ်းအနားမှာအဲ့ဒီလိုပြောခဲ့တာပါ။ဒီအကြောင်းအခမ်းအနားမှာကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ကိုဇော်ဝင်းလိုင်ကပြောပြပါမယ်ရှင်။
နေ့စဉ်မတ်လ29ရက်နေ့မှာကျင်းပတဲ့တက်မတော်နေဆိုတဲ့ဝေါ်ဟာရနဲ့ပတ်သက်လို့လွန်ခဲ့တဲ့နေ့ပေါင်းများစွာကတည်းကသဘောထားကွဲပြားမှုတွေရှိနေကြတာပါ။ခဏိအရသာအစိုးရတက်လာတဲ့အချိန်အထိအဲ့ဒီသဘောထားကွဲလွဲမှုတွေဆက်ရှိနေစေဖြစ်ပါတယ်။မြမတက်မတော်ကတော့တက်မတော်နေရဲ့လို့ခေါ်ဆိုပြီးလက်ရှိအာဏာရ NLD ပါတီကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာတော့ဖက်စစ်ဒေါ်လာရင်းနေလို့တုံးဆွဲထားပါတယ်။ဖက်စစ်ဒေါ်လာရင်းနေဆိုပြီးခေါ်လိုသူတွေဘက်ကတော့တမိုင်းကြောင်းအရဒီကနေ့ဟာဖက်စစ်ဂျပန်တွေကိုဗိုလ်ချုပ်အောင်ဆန်းဦးဆောင်တဲ့အဲ့ဒီအချိန်ကမြန်မာတပ်မတော်ကစတင်ဒေါ်လာပုံကန်ခဲ့တဲ့နေ့ကိုအစွဲပြုပြီးဖက်စစ်ဒေါ်လာရင်းနေရဲလို့ပေါ်ပေါက်လာတာလို့ဆိုပါတယ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကဒီကနေ့ကျင်းပတဲ့အခမ်းအနားမှာပြောကြားတဲ့မင်းကွန်းထဲမှာတော့နေချက်စန့်ကျင်ရေးကာလကစလို့တပ်မတော်ဟာတမိုင်းအစဉ်အလာကောင်းခဲ့တဲ့အကြောင်းနောက်ပိုင်းမှာလည်းဒီမိုကရေစီအုပ်ချုပ်ရေးစနစ်ပေါ်ပေါက်လာအောင်ကမကထပြုဆောင်ရွက်ပေးခဲ့တာကြောင့်တမတော်ရဲ့ယက်တီချက်ဟာဂုံယူပွဲကောင်းကြောင်ထဲ့သွင်းပြောကြားခဲ့ပါတယ်။ဒါပြင်ဒီမိုကရေစီစံနှုန်းအရလွတ်လပ်စွာရေးသားပြောဆိုခွင့်ရှိတယ်ဆိုပေမဲ့လည်းတမတော်ရဲ့ဂုံတိတ်ခါကြဆင်းစေမဲ့ပြောဆိုမှုတွေကိုအတိတရားနဲ့တုံ့ပြန်သွားမယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကသတိပေးပြောကြားခဲ့ပါတယ်
။ဒီမိုကရေစီစံနှုန်းအရဒီမိုကရေစီစံနှုန်းအရလွတ်လပ်စွာပြောဆိုခွင့်ရေးသားပြောဆိုခွင့်ရှိတယ်ဆိုပေမဲ့ကျားရားရဲ့စီစီကနေပြောလို့ဒီတော့ဒါကြီးဒါကြီးဒီတော့မှန်တယ်ချရမယ်စီကံကဘုဘုတက်စီရဲ့လမ်းကိုဒီမောချက်ချင်းမင်းမရှိပဲစီကံကိုဒီတော့ဒီလားအမုန်းတရားကိုဖြစ်စီပြီးနိုင်ငံတော်ကဘယ်လိုလုပ်လဲကြာဆင်းနေတယ်နိုင်ငံတော်နိုင်ငံတော်ပြောရပါလေအဟာဖြစ်စီပြီးဒါကြောင့်ဘုဒ္ဓဘာသာကိုပြောရအောင်ဘုဒ္ဓဘာသာကြာဆင်းအောင်အခြေအနေမရှိတဲ့ပြောဆိုရေးသားမှုအတိတ်ကဒီပြားမတဲ့ရှင်ကြီးတုတ်ကြောင်ပ
ါမြန်မာနိုင်ငံအတွင်းကအွန်လိုင်းလူမှုကွန်ရက်တင်မှာတက်မတော်အရာရှိအရာခံတပ်သားတွေအပါအဝင်ဘာသာရေးအမှုပညာအတိုင်းဝိုင်းနဲ့နိုင်ငံရေးအတိုင်းဝိုင်းစတဲ့လူမှုအလွာအသီးသီးမှာအပြန်အလှန်ဝေဖန်ပုတ်ခတ်ပြောဆိုတာတွေမှန်မှန်ကန်တဲ့သတင်းတွေဖြန့်ချီတာတွေကြေကြေပြန့်ပြန့်ဖြစ်ပေါ်နေတဲ့အချိန်မှာဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကတက်မတော်သားတွေကိုအဲ့ဒီလိုသတိပေးပြောကြားခဲ့တာပါဘာသာရေးနဲ့ပတ်သက်လို့လည်းအထင်အမြင်လွှဲမအောင်ပြောဆိုမှုတွေကိုထင်းထင်းကြဖို့ကိုလည်းတက်မတော်သားတွေကိုမှားကြခဲ့ပါတယ်ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့လည်းအခုလိုဆက်ပြောပါတယ
်ငြိမ်းချမ်းရေးကိစ္စဆွေးနွေးကြတဲ့အခါမဖြစ်နိုင်တာကိုတောင်းဆိုပြီးအချိန်ဆွဲနေတဲ့အခါ
ကျေးဇူးတင်ပါတယ်အရှင်မျိုးတွေကြီးတဲ့ကားကပုံမှန်လူတွေစားကြတယ်ဘုရားရဟန်းတော်ကလည်းဒီလိုပါဖြစ်ပေါ်ပြီးဒီနေ့ဒီကြားမှာရှိတယ်ဘုရားတို့တဲ့ကိုသာတယ်လို့ရှိပဲအာဆီယံအတက်ပြမှာတော့ရောက်ကြကြရင်ရှိတာတွေ့ရပါတယ်
အနာရအနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းရန်ကုန်မြို့ရွှေကုန်းတိုင်းမှာရှိတဲ့ပါတီဌာနချုပ်မှာဖက်စစ်တော်လှန်ရေးနေ့အခမ်းအနားကျင်းပခဲ့ပါတယ်။ဒီကနေ့ကျင်းပတဲ့တပ်မတော်နေ့အခမ်းအနားမှာရဟယင်တချို့စီရေးပြကွင်းတွေကိုဆင်းပြခဲ့တာတိုက်လေရင်တချို့ကွင်းပေါ်ကနေဖျက်ပြန်တမ်းပြခဲ့တာတွေကိုလည်းအရင်နှစ်တည်းအတိုင်းပြုလုပ်ခဲ့ပါတယ်။ဒါပေမဲ့ဒီနှစ်စီရေးပြပွဲမှာအရင်နှစ်တည်းလိုမဟုတ်ဘဲတင့်ကားတန်ကြက်ကားကားစတဲ့ရန်ရက်တပ်ဖွဲ့တွေပါဝင်တာကိုမတွေ့ရပါဘူး။ဒီကနေ့အခမ်းအနားမှာရှိနေတဲ့အမည်မဖော်လိုတဲ့စစ်ဘက်အရာရှိတဦးရဲ့ပြောပြချက်အရာကတော့ဒီကနေ့စီရေးပြချစ်တက်ပွဲမှာပါဝင်ခဲ့ကြတဲ့တပ်မတော်ကြီးရီလီတပ်ဖွဲ့ဝင်တွေရဲ့အရေးအတွက်ဟာခါတိုင်းနစ်တည်တဲ့ပုံများတယ်လို့ဆိုပါတယ်ဒီကနေ့အခမ်းအနားကိုတပ်မတော်ကြီးရီလီတပ်ဖွဲ့အသီးသီးကအရာရှိတွေမော်ကွန်းဝင်တပ်မတော်စစ်မှုထမ်းဟောင်းတွေလွတ်တော်ကိုယ်စားလှယ်တွေတိုင်းရင်းသားကောင်းဆောင်တွေနိုင်ငံတကာကစစ်တမ်းမှုတွေဖိတ်ကြားထားတဲ့ဧည့်သည်တော်တွေအပြင်ရေချောင်းနဲ့လေချောင်းလူငယ်တွေတိုင်းရင်းသားလူမျိုးစုအတီးဒီရဲ့ဝတ်စုံတွေကိုကိုစားပြုဝတ်ဆင်ထားတဲ့ကလေးငယ်တွေတက်ရောက်ခဲ့ကြပါတယ်။ဒါပေမဲ့အစိုးရဘက်ကထိတ်တန့်ကောင်းဆောင်တွေတက်ရောက်တာတော့မတွေ့ရပါဘူး။ညာဘက်မှာတော့အထူးဖိတ်ကြားထားတဲ့ဧည့်သည်တော်တွေကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဂုံပြုညစာစားပွဲနဲ့တက်ခင်းအခါမှာဖြစ်ပါတယ်ခင်ဗျာ။
ကိုယ်စော်ဝင်းလိုင်းပြောပြသွားတာပါရှင်အခုလို83နှစ်မြောက်တပ်မတော်နေအခမ်းအနားကျင်းပနေတဲ့အချိန်နဲ့တိုက်ဆိုင်ပြီးရှမ်းပြည်နယ်မြောက်ပိုင်းမှာတော့မိုင်း3လုံးပေါက်ကွဲခဲ့ပါတယ်။ပလောင်နဲ့ရှမ်းလက်နက်ကင်တိုက်လက်နက်ကင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာကြောက်မဲမြို့အဝေးပြေးလမ်းကလမ်းကြီးကောက်ယူတဲ့ဂိတ်မှာတင်းလာနေညာဘက်ကအခုလို3လုံးပေါက်ကွဲသွားတာပါ။ပေါက်ကွဲမှုကြောင့်ခီးသွားပြည်သူတွေကိုထိခိုက်တာမရှိပေမဲ့မိုင်းရှင်းလင်းရေးဆောင်ရွက်နေတဲ့အချိန်မှာနောက်ဆုံး2လုံးပေါက်ကွဲခဲ့တာကြောင့်တပ်မတော်သား2ဦးထိခိုက်ခဲ့ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
။ဟုတ်ကဲ့။ကြောင်မဲမျိုးနယ်အတွင်းမိုင်းပေါက်ကွဲတာဟာတပ်မတော်နေ့အကြိုညဖြစ်တဲ့ဒီလ26ရက်နေ့ည7နာရီလောက်မှာပေါက်ကွဲခဲ့တာပါ။ပေါက်ကွဲတဲ့နေရာကကြောင်မဲကနေတီဘောအထွက်မှာဖြစ်ပြီးဒီပေါက်ကွဲတဲ့အခြေအနေကိုကြောင်မဲမျိုးကန2ဦးကအခုလိုပြောပါတယ်။
မနေ့ကည7:35လောက်ကြောင်မဲကနေလိုမှအထွက်ပေါ့နော်။ဒုဂိတ်ဘေးကခြုံစက်ပေါ့။အဲ့ဒီမှာသူကအတားမိုင်းတလုံးခွဲတယ်အတားမိုင်းဖြစ်တဲ့အတွက်အတားကြေးထွက်သွားတာပေါ့မိုင်းခွဲတယ်ဆိုတဲ့ခါကျတော့ကျုံးစံတိုင်းလူငယ်ကြီးတပ်ဖွဲ့ကြီးကရှင်းပြီးတော့ရှင်းရတာပေါ့ရှင်းတဲ့အချိန်ကျတော့မှနောက်ထပ်နှလုံးကိုထပ်ခွဲတယ်အဲတလုံးနဲ့တလုံးကလည်းပြီးဟောလောက်150ဝန်းကျင်လောက်ကွာပြီးတော့နှလုံးရှိစင်အောင်ထပ်ခွဲတယ်အဲ့တော့အဲ့ဒီလိုခွဲတော့ကျွန်တော်တို့လူငယ်ကြီးတပ်ဖွဲ့ကြီးကပြီးပေါ့နော်မိုင်းရှင်းတဲ့ရဲဘော်တရားပေါ့နော်သူကတော့အခုံးကြီးရှက်မှန်သွားတယ်
ညနေတဲ့အချိန်ပေါက်ကွဲတာကြောင့်ခီးသွွာလာသူတွေထိခိုက်တာမရှိသလိုလမ်းဘေးမှာကွဲတာကြောင့်လည်းအပျက်စီးသိမ့်မရှိကြောင်းပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးကြောင်မဲမျိုးကရဲတပ်ဖွဲ့ကိုဆက်သွယ်မေးမြန်းရာမှာပေါက်ကွဲတာဟုတ်မှန်ကြောင်းပြောပေမဲ့အသေးစိတ်ပြောတာတော့မရှိခဲ့ပါဘူးဒီပေါက်ကွဲမှုဟာထောင်ထားတဲ့မိုင်းဘုံကိုအဝေးထင်းစနစ်နဲ့ဖောက်ခွဲတာလို့လည်းဒေသခံတွေကသုံးသပ်ပြီးဘုံထောင်နဲ့တရားခံကိုတော့ဖမ်းမိတာမရှိပါဘူးဘုံပေါက်ကွဲမှုဖြစ်တာကြောင့်မြို့ကံပြည်သူတွေဟာအထိတ်တလန့်ဖြစ်ခဲ့ရကြောင်းနဲ့လွန်ခဲ့တဲ့အပတ်ကလည်းကြောင်မဲမြို့နယ်တော့ဆန်ရွာဘက်မှာမိုင်းနီမီလို့လူတယောက်တေဆုံးကြောင်းကြောင်မဲမြို့ကံကအခုလိုပြောပါတယ
်မြို့သူမြို့သားကတော့ထိခိုက်တာပေါ့နီးတို့အတန်တွေပါလေကြားလို့ဆိုတော့မြို့ကတော့ညင်ကြသွားတာပေါ့နောက်တက်တလို့လည်းမြို့ပဝန်းကျင်မှာတိုက်ပွဲတွေဖြစ်နေတယ်ပေါ့ဆက်ဆောင်နေရှိတယ်ပေါ့ရွာသားတွေလည်းတစ်ခုချင်းရောက်ပြီးလည်းကုမပဲရှင်ကြီးစားမှာဆိုတော့တစ်ခါလည်းခုချင်းပြောဒီဘက်ကျွန်တော်လည်းတော့ခုနေမိုင်းကြီးတော့အလူဒီမီဒီယာတက်39နှစ်လောက်ရှိတဲ့မြေကြီးတွေ18နှစ်အဆုံးပါတယ်19နှစ်ကတကြိုလိုက်ပါတယ်အဲ့ဒါတော့ခဲ့ရပါဆိုကြောင်မဲမျိုးနဲ့ကုန်းကုန်းအုပ်စုတော့ခဲ့ရပါ
ဒီလ25ရက်နေ့ကလည်းကြောင်မဲမျိုးနယ်မိုင်းငော့မျိုးနယ်ခွဲကပံမိုးရွာမှာမိုင်းပေါက်ကွဲတာကြောင့်ဦးစင်းတပားနဲ့ကိုရင်နှစ်ပါးထိခိုက်ဒဏ်ရာရခဲ့ပါတယ်ကြောင်မဲမျိုးနယ်အတွင်းမှာဒီရပိုင်းတွေအတွင်းမှာ TNLA ခေါ်တအန်းပလောင်တပ်ဖွဲ့နဲ့ RCSS ခေါ်ရှမ်းတပ်ဖွဲ့အကြားတိုက်ပွဲတွေမကြာခဏဖြစ်ပွားနေတာကြောင့်ဒေသခံတွေဟာရက်ရွာစွန့်ခွာပြီးကြောင်မဲမျိုးနဲ့မိုင်းငေါ်မျိုးပေါ်ကဘုံကြီးကျောင်းတွေမှာခိုးလုံနေကြရပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းကမန်းကွဲခဲ့တဲ့အခြေအနေဖြစ်ပါတယ်။အခုတော့မွန်ပြည်နယ်ဘက်ကိုအလှည့်ပေးပါရစေ။ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သစ်ပါတီအနေနဲ့ဒေသတွင်းအကျိုးလူထုတွေ့ဆုံဆွေးနွေးပွဲကျင်းပဖို့တပ်မတော်ကကန့်သတ်ထားတာကြောင့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးရက်ရွှေဆိုင်လိုက်တဲ့အကြောင်းပါတီတာဝန်ရှိသူတွေကပြောပါရယ်မွန်ပြည်သစ်ပါတီအနေနဲ့ NCA တနိုင်ငံလုံးအပြည့်ရရေးလက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းမှာအခုလိုကန့်သတ်ခံရတာတွေရှိလာတယ်လို့လည်းပြောတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါ ကန်တာပိတ်ပင်မှုတွေကြောင့် NCA လက်မှတ်ရေးသူထားတဲ့မွန်ပြည်တပ်ပါတီဟာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ရက်ရွှေ့ဆိုင်းလိုက်ပြီလို့မွန်ပြည်တပ်ပါတီပြည်တွင်းရေးရာတာဝန်ခံဗဟိုလုံမှုဆောင်ကော်မတီဝင်နိုင်ဝင်းလှက VOA ကိုပြောပါရယ
်ရေးရွှေ့ရတဲ့အခြေခံအကြောင်းရင်းကတော့ဒီကျွန်တော်တို့ကအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမတိုင်ခင်မှာလူထုတွေ့ဆုံပွဲတွေလုပ်ရှင်လို့ပါကျွန်တော်တို့လောလောဆယ်ဆယ်လုပ်ဖို့နည်းနည်းတိစုမတိစုရတဲ့အကြောင်းရင်းကဟိုလူကြီးစတာခံရတဲ့အနေထားပေါ့လေလူကြီးဆုံးတယ်နဲ့ဆိုတော့ဒီဘယ်လိုမှလည်းဒီကောင်မျိုးမရနိုင်ဘူးလေအဲကြောင့်ကျွန်တော်တို့ကဆိုင်ရာပုံသင်ကြားထားတာပေါ့ကျွန်တော်တို့လုပ်ကြည့်တဲ့ဒီဆုံးပွဲတွေကိုဒီပြပေးဖို့အဲဒါကိုသူတို့ကညှိပေးနေတယ
်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲများပြုလုပ်တဲ့ရက်ရွှေ့ဆိုင်လို့ကြောင်းပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC ဆံကိုမတ်လ26ရက်နေ့မှာအကြောင်းကြားထားတာပါမွန်ပြည်တပ်ပါတီအနေနဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကိုဧပြီလထဲမှာလှုပ်ဆောင်ဖို့မူလကရထားပေမဲ့အကျိုးလူထုတွေ့ဆုံပွဲကျင်းပဖို့တပ်မတော်ကလည်းကန့်သတ်ထားတဲ့ကြောင့်ရက်ရွှေ့ဆိုင်လိုက်ရတာပါမုံပြစ်ပါတီအနေနဲ့အန်စီလက်မှတ်ရေးသူပြီးကမှလူထုတွေ့ဆုံပွဲတွေကန့်သတ်ခံရတယ်လို့နိုင်ဝင်းလှကဆက်ပြောပါတယ
်အကူတော်တော်ဆုရတော်တော်ပြင်ပြဆရာမလို့ပဲနဲ့ကျွန်တော်တို့လူထုတွေ့ဆုံပွဲတွေကျင်းပလို့ရတယ်လို့ကျွန်တော်တို့ဒီလူထုတွေရှိနေရအလိုက်ဆိုလို့ညနေဆုံးပေါ့ကျွန်တော်တို့တော်ရောက်ပြီးတော့တွေ့ဆုံလို့ရအန်စီထိုးပြီးတော့လည်းပဲကျွန်တော်တို့ကဒီချက်ပို့ပြီးတော့ဒီချက်ဆရာပြတွေ့လို့ရမလို့မျောလိုက်ကြတော့ပေါ့လေဒါပေမဲ့လည်းပဲဒီချက်ဖြစ်လာတာကတော့အန်စီထိုးမှပဲပို့ပြီးတော့ဒီစင်ကြမှုတွေတွေ့လိုက်ရ
အကျိုးလူထုတွေ့ဆုံပွဲကိုမွန်ပြည်တပ်ပါတီတပ်တည်ငန်းနေရာမှာကျင်းပသွားပြီးဧပြီလလောက်မှာမွန်ပြည်နယ်ရေးမြို့မှာအမျိုးသားစစ်နိုင်ငံရွေးစင်းနေပွဲကျင်းပသွားဖို့မွန်ပြည်တပ်ပါတီရဲ့မွန်နိုင်ငံရေးပါတီတွေရဲ့မွန်လူထုအခြေပြုဖွဲ့စည်းတွေကနေစုပေါင်းတိုင်ပင်ပြီးစီစဉ်ထားတာပါအခုလိုသားစီပိတ်ပင်နဲ့တပ်မတော်ရဲ့လှုပ်ဆောင်ချက်တွေဟာငင်းချမ်းရေးဖြစ်စဉ်အတွက်ထိခိုက်မှုရှိနေတယ်လို့မွန်မျိုးသားပါတီတွဲဖက်သွင်းမှုတဲ့နိုင်စိုးမြင့်ကပြောပါတယ
်တပ်မတော်ကအကသအသိပြင်တယ်ဆိုတော့ကျွန်တော်တို့ပဲတော်လေးအသိပြင်တယ်အစီအစဉ်လက်မှတ်ထိုးတဲ့နိုင်ငံတော်တိမှတ်တိခန္ဓာအနေစတင်လာတဲ့လုပ်ငန်းတစ်ခုကိုအခုတပ်မတော်ဘက်တိုင်းဆိုင်ရာလူတွေလို့သိပြင်တဲ့ဆက်ဆက်တဲ့ချုပ်ချယ်တဲ့ဆိုတော့မဖြစ်သင့်ဘူးဒီလိုတပ်မတော်ရဲ့တင်းကျမှုတွေဒါတိုင်းရဲ့နေနေဖြစ်စဉ်ကိုအများကြီးသိခိုင်နိုင်ပါတယ
်မွန်ပြည်တဲ့ပါတီအနေနဲ့လူထုတွေ့ဆုံဝဲပြုတ်လို့ရမှာတပ်မတော်ဘက်ကကန့်သတ်မှုတွေကြောင့်မွန်လူထုတွေကြားကြက်ရက်ခတ်မှုတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်လူမျိုးကိုခြေကံနဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုမုံပြင်းထဲမှာကျင်းပနိုင်ဖို့အတွက်အစိုးရလှုပ်တော်တပ်မတော်တိုင်းဇာလန်နဲ့ကင်ဖွဲ့နိုင်ငံရေးပါတီက9ဦးပါဝင်နဲ့မုံပြင်းနဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီကိုမတ်လ23ရက်နေ့ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကနေဖွဲ့စည်းပေးခဲ့ပါတယ်။ဒါပေမဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ဟာအကျိုးလူထုတွေ့ဆုံပွဲကျင်းပတဲ့တယ်လို့မုံပြင်းနဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီဝင်သူဖြစ်တဲ့မင်းစရာဦးကအခုလိုပြောပါတယ
်။ NCA ဆိုတော့ဘယ်လိုလဲချင်းကြမယ် NCA နဲ့ပတ်သက်ပြီးသွားဆောက်ကြမှာဘယ်လိုမျိုးတောင်းနေကြလဲအကုန်လုံးတော့တော့ဘောတော့ဆက်ဆက်ပြီးဝင်ဖြစ်တဲ့လူကြီးတွေနဲ့တွေ့ရမယ်တွေ့ဆောင်ပွဲတွေပါလေဖြစ်နေတာပေါ့။အဲဒီမှာဒီဆောင်
မွန်ပြည်တပ်ပါတီ NLSP ဟာညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC တပ်ပေါင်းစုအဖွဲ့ဝင်ဖြစ်ပြီးဖေဖော်ဝါရီလ23ရက်နေ့မှာလာဟုဒီမိုကရက်တစ်အစည်းအရုံး LDU နဲ့တူမြန်မာအစိုးရနဲ့တနိုင်ငံလုံးပြည်ကစကားမှုရက်စရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးသွင်းခဲ့ပါတယ်။ NCA ကိုလက်မှတ်ရေးသွင်းခဲ့တဲ့အဖွဲ့ထဲမှာရခိုင်ပြည်လူမျိုးရေးပါတီ ALP တောင်ပိုင်းရှမ်းပြည်သမတော် RCSSSA တို့ဟာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အကျိုးလူထုတွေ့ဆုံပွဲကျင်းပနိုင်ရေးမှာတပ်မတော်ကနေဟန်တာပိတ်ပင်ခြင်းကိုခံရတယ်လို့အဖွဲ့ခေါင်းဆောင်တွေကပြောပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်ပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါရစေ။အမေရိကန်ပြည်ထောင်စုဟာရုရှားတန်တမန်အယောက်60ကိုတရှိုလုံးမှုနဲ့ဆွဆွဲပြီးတိုင်းပြည်ကနေတပတ်အတွင်းထွက်ခွာဖို့အမိန့်ပေးလိုက်ပါတယ်။ဗြိတိန်မှနေထိုင်တဲ့ရုရှားနှစ်ဖက်ချွန်တရှိုဟောင်းနဲ့သမီးဖြစ်သူတို့ဓာတုလက်နက်နဲ့တိုက်ခိုက်ခံရပြီးတဲ့နောက်အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ပြင်သစ်ဂျာမနီနဲ့ပိုလန်နိုင်ငံတွေကအဲ့ဒီအပေါ်ပူးပေါင်းတုံ့ပြန်တဲ့အနေနဲ့အလားတူလှုပ်ရမျိုးအရေးယူဆောင်ရွက်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဆိုင်ရာ VOA သတင်းတောက်စင်ဒီစိန်ရဲ့သတင်းပေးပို့ချက်ကိုကိုငင်းချန်းကပြောပြမှာပါရှင်။
ဆာဂေးစကရပယ်နဲ့သူ့သမီးယူလီယာတို့ကိုရုရှားစစ်ဖက်တုံးအာယုံကြောပျက်စီးစေတဲ့အစိတ်ဒဏ်ငွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်နိုင်ငံတကာမှာတုံ့ပြန်မှုတွေပြင်းပြင်းထန်ထန်ဖြစ်စေခဲ့ပါတယ်။အမေရိကန်ကရုရှားတန်တမန်အယောက်60ကိုမောင်းထုတ်ခဲ့ပြီးစီယက်တာမြို့မှာရှိတဲ့ရုရှားကောင်စစ်ဝင်ရုံးကိုပိတ်ပစ်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့ရုရှားနဲ့အလို့ဆက်လုပ်ချင်ပေမဲ့လည်းတခါတလေမှာရုရှားလုပ်ခဲ့တဲ့ကိစ္စတွေကြောင့်လုပ်လို့မရဘူးလို့သမ္မတအင်ဗျူတော်ကပြောပါတယ်
။ The poisoning in the UK
ဒီကနေ့ကြေညာချက်ကိုဖြစ်သွားစေတဲ့ UK နိုင်ငံမှာအစိတ်ခတ်ခဲ့မှုဟာတော်တော်ကိုအရှက်မဲ့တဲ့လုပ်ရပါ။ဘယ်သူ့ကိုမှဂရုမစိုက်တဲ့လုပ်ရပါ။ အစိတ်ခတ်ခံရတဲ့လူနှစ်ယောက်ကိုထိခိုက်စေဟုနာမကအခြားအပြစ်မဲ့လူတွေကိုထိခိုက်စေခဲ့ပါတယ
်။ရုရှားနိုင်ငံဆိုင်ရာအမေရိကန်တန်မှတ်ကြီးဂျွန်ဟန်စမန်ကလည်းအခုလိုလက်တုံ့ပြန်မှုကိုရှင်းပြပါတယ်
။ The United States takes this action in conjunction
UK မှာဖြစ်ခဲ့တဲ့စစ်ဖက်သုံးဓာတ်ကြီးအစိတ်နဲ့ရုရှားရဲ့တိုက်ခိုက်မှုကြောင့်အမေရိကန်ပြည်အောင်စုဟာ NATO မဟာမိတ်တွေကမ္ဘာတစ်ဝန်းကမိတ်ဆွေတွေနဲ့ပူးပေါင်းပြီးတော့အခုလိုလှုပ်ဆောင်ခဲ့တာပါ။
အမေရိကန်နိုင်ငံဆိုင်ရာရုရှားတန်မှတ်ကြီးအနာတိုလီအန်တနော့ဖ်ကလည်းရုရှားအနေနဲ့အခုလိုနှင်ထုတ်မှုမျိုးကိုမမျှော်လင့်ထားဘူးလို့ပြောပြီးဒီလောက်ရဟာပြီးခဲ့တဲ့အပတ်တမရပူတင်နဲ့တမရအထွန်းကြားရှိခဲ့တဲ့ကောင်းမွန်တဲ့တယ်လီဖုန်းပြောဆက်သွယ်မှုနဲ့ဆန့်ကျင်ဘက်ဖြစ်တယ်လို့ပြောပါတယ်အမေရိကန်ရဲ့လောက်ရဟာကြိုတင်ပြင်ဆင်ထားတာမဟုတ်ဘဲထရမ့်အစိုးရအတွက်အပြောင်းအလဲအစာဖြစ်နိုင်တယ်လို့တချို့လေးလာသုံးသက်သူတွေကပြောပါတယ
် It is a demonstration that we're not going to put up with this kind of Russian behavior.
ဒါဟာရုရှားရဲ့အခုလိုလုပ်ရတဲ့အတွက်ဆက်ပြီးတီးခတ်မှာမဟုတ်ဘူးလို့ပြလိုက်တာဖြစ်ပါတယ်။မတိချမှုတွေနဲ့ဖုံးကွယ်ထားပြီးမတိမသားညင်းတာမျိုးအလုပ်မဖြစ်ဘူးဆိုတာပြတာပါ။ဒီတိုက်ခိုက်မှုမှာရုရှားလက်ရာတွေရှင်းရှင်းလင်းလင်းမြင်နိုင်ပါတယ်။ခိုင်ခိုင်မာမာတုံ့ပြန်ဖို့လည်းလိုပါတယ်။ပိုပြီးပြင်းထန်တဲ့တုံ့ပြန်မှုမျိုးတော့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်။အုပ်ချုပ်သူလူဒန်းစားကိုရည်ရွယ်တဲ့ပြစ်မှတ်ထားတန်ခတ်ရေးယူမှုမျိုးအပါဝင်ပ
ါအမေရိကန်ဟာဗြိတိန်နဲ့အတူရှိနေပါတယ်ဆိုတာကိုပြသပြီးအဲ့ဒီသတင်းစကားပူတင်ရှိကိုပေးပို့လိုက်တာပဲလို့တချို့သုံးသပ်သူတွေကပြောပါတယ
် Listen the US British solidarity this should help
အမေရိကန်ဗြိတိန်ဆက်ဆံရေးမှာကောင်းမွန်တဲ့ဆက်ဆံရေးရှိနေအောင်အထောက်ပံ့ဖြစ်စေပြီးဒီသွေးစည်းညီညွတ်မှုကိုတည်နေတဲ့ရုရှားအနေနဲ့ဒီလိုတိုက်ခိုက်မှုမျိုးဆက်မလုပ်ဖို့တားဆီးနိုင်ပါလိမ့်မယ
်ပူတင်ကလည်းရုရှားမှာရှိတဲ့အမေရိကန်တန်တမန်အနည်းဆုံး60လောက်ကိုနှင်ထုတ်ပြီးတုံ့ပြန်သွားမယ်လို့နိုင်ငံပိုင် RIA သတင်းဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုငိမ့်ချမ်းပြောပြခဲ့တာပါရှင်သောတာရှင်များရှင်တရုတ်ဆောင်ချက်ဇလန်းဇက်ွက်တွေအပါအဝင်မြန်မာရုပ်ရှင်တွေဗီဒီယိုကားတွေရဲ့အကြီးသေးနဲ့ပတ်သက်ပြီးရုပ်ရှင်ကြည့်ပရိသတ်ကြဝေဖန်မှုတွေကြော်ကြဲလာလောင်ထွက်ပေါ်နေတာတွေပရိသတ်တွေရဲ့ဝေဖန်ချက်အပေါ်မှာအမှုပညာရှင်တိုင်ဝမ်ကြားကအရေးတူရှိပါသလားပြုပြင်ပြောင်းလဲမှုတွေရောရှိနေပြီလားပြုပြင်ပြောင်းလဲမဲ့လမ်းစတွေ့နေပါသလားဆိုတာဒီအခုညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ပါတယ်ရှင်အခုအင်ကာနေ့ညနေခင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမတ်ဤတန်စင်ကပြောပြပေးပါဦးမယ်ရှင
်။တချို့ရေလို့ဆွဆွဲခံထားရတဲ့ရုရှားတန်ဝင်တဲ့အယောက်60အမေရိကန်ပြည်အောင်စုတဲကနေတပတ်အတွင်းထွက်သွားဖို့တင်းလာနေတော့ကအမိန့်ထုတ်ပြန်ကြေညာလိုက်ပါတယ်။ပြင်သစ်ဂျာမနီနဲ့ပိုလန်နိုင်ငံတွေအပါအဝင်တခြားနိုင်ငံ22နိုင်ငံကလည်းရုရှားထောက်လိုင်းဝင်တဲ့စုစုပေါင်း89ယောက်ကိုနိုင်ငံတွင်းကနေနှင်ထုတ်လိုက်တဲ့အကြောင်းအင်ဗီရောကပြောဆိုထားပါတယ်။ပြည်တွင်းနိုင်ငံတွင်းရုရှားတရှူဟောင်းနဲ့သူတမီဖြစ်သူတို့အာယုံကျော့အစိတ်ခတ်ခံရမှုမှာရုရှားကနိုင်ငံတကာဥပဒေချိုးဖောက်မှုနဲ့ဓာတုလက်နက်ဆွေးနွေးပွဲမှာသဘောတူထားချက်တွေကိုဖောက်ပြန်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားတန်တမန်တွေကိုအမေရိကန်ကမောင်းထုတ်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကအစစ်မြင့်ကိုယ်စားလှယ်အဖွဲ့တစ်ပွဲဟာတရုတ်နိုင်ငံကိုဘေကျင်းတရုတ်နိုင်ငံကိုဘေကျင်းမြို့ကိုရောက်ရှိလာပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာဘေကျင်းမှာတရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံနေဆိုပြီးတော့ခံမှန်းချက်တွေလည်းထွက်ပေါ်နေပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုတင်ဆောင်လာတယ်လို့ယူဆရတဲ့ယထာတစီဟာအင်္ဂါနေ့နေ့လယ်ပိုင်းဘေကျင်းကနေထွက်ခွာသွားတယ်လို့သတင်းတွေမှာဖော်ပြကြပြီးတော့မြို့တော်မှာလုံခြုံရေးတင်းတင်းကြပ်ကြပ်လှုပ်ဆောင်ထားရလဲရှိပါတယ်။ယထာပေါ်မှာပါသူတွေဘသူဖြစ်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။93နှစ်မြောက်တပ်ပရောနေ့ကိုမတ်လ29ရက်နေ့ကနေပြည်တော်မှာကျင်းပခဲ့ပါတယ်။စီးပြအခမ်းအနားကိုတက်ရောက်လာတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံတွင်းသတင်းလွတ်လပ်ခွင့်နဲ့ပုံနှိပ်ခွင့်ကိုကျင့်ဝတ်တဲ့အနေနဲ့ကျင့်သုံးပြီးတော့ကျင့်သုံးခဲ့တဲ့အကြောင်းအလေးပေးပြောဆိုသွားပါတယ်။တပ်မတော်ပြုကွဲအောင်ဂုံတိတ်ခါကြောင်းအောင်အခြေမြင့်မရှိဘဲနဲ့ပြောဆိုရေးသားမှုတွေဟာအမုန်းတရားပြန့်ပွားစေပြီးတော့နိုင်ငံဖွံ့ဖြိုးတိုးတက်မှုကိုနှောင့်နှေးစေတယ်လို့လည်းသူကပြောဆိုသွားပါတယ်။
အင်္ဂါနေ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်ဤတန်စင်ပြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရင်းမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ရှောင်းကွမ်ချန်ဖြစ်ပါတယ်ရှင်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာဆက်ဆက်ဘန်ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေကတော့လိုင်းဒိုမီတာ19 25 32တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. From Washington, this is VOA News.